ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံအတွင်းပိုင်းမြောက်ရီမြို့အနီးမှာအိန္ဒိယနိုင်ငံသား300လောက်ကို IT နည်းပညာနဲ့သက်ဆိုင်တဲ့အလုပ်ကောင်းရမယ်ဆိုပြီးတော့လိန်ညာခေါ်ယူဖန်စီအလုပ်ခိုင်းခံနေရတဲ့အကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်သူတို့ဟာထိုင်းနိုင်ငံမှာ IT နည်းပညာနဲ့အလုပ်တွေရမယ်ဆိုပြီးတော့မြန်မာနိုင်ငံထဲမှာအဓမ္မအလုတ်လုံနေရတယ်လို့လည်းပြောပါတယ်ဒီအလုတ်သမားတွေကိုပြန်ခေါ်နိုင်ရေးအိန္ဒိယအစိုးရအရာရှိတွေကကြိုးပမ်းနေပါတယ်ဒီအကြောင်းကိုဒီကျမတို့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်မြောက်ဝီမြို့မှာအဖမ်းခံရပြီးအွန်လိုင်းကတရားမဝင်အလုတ်တွေလုပ်ဖို့အတွက်အတင်းအကျပ်အခိုင်းခံနေရပါတယ်ကဲတင်ပေးပါဆိုပြီးအကူအညီတောင်းထားတဲ့အိန္ဒိယနိုင်ငံသားတချို့ကအရေးပေါ်အကူအညီတောင်းတဲ့ဗီဒီယိုတွေကိုအိန္ဒိယအစိုးရအရာရှိတွေလက်ခံရရှိထားတဲ့အကြောင်း The Type of India သတင်းစာအပအဝင်တခြားသတင်းတွေမှာလည်းဖော်ပြပါဗါးအဖမ်းခံနိုင်ရတဲ့အိန္ဒိယနိုင်ငံသား300ကျော်လောက်ရှိပြီးသူတို့ဟာတရင်သားလက်နက်ကိုင်အဖွဲ့တချို့ကထိန်းချုပ်ထားတဲ့နေရာမှာအဖမ်းခံနိုင်ရတယ်လို့ရေးသားထားပေမဲ့ဘယ်တရင်သားလက်နက်ကိုင်အဖွဲ့ဆိုတာကိုတိတိကျကျဖော်ပြထားခြင်းမရှိပါဘူးသူတို့ကိုဖမ်းထားတဲ့အလို့ရှင်တွေဟာမလေးရှားနိုင်ငံသားတရုတ်လူမျိုးတွေလို့အဖမ်းခံရတဲ့အိန္ဒိယနိုင်ငံသားတချို့ကပြောဆိုတာကိုလည်းအိန္ဒိယသတင်းတွေမှာရေးပါတယ်။သူတို့ကိုထိုင်းနိုင်ငံထဲမှာ IT နည်းပညာနဲ့ပတ်သက်တဲ့လစာကောင်းတဲ့အလုပ်တွေရမယ်ဆိုပြီးခေါ်ထားခဲ့တာကြောင့်ထွက်လာခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံထဲကိုခေါ်သွားပြီးတရားမဝင်အလုပ်တွေကိုအတင်းအကျပ်အလုပ်ခိုင်းခံနေရတဲ့အကြောင်းပြောဆိုထားတာကိုသတင်းစာမှာရေးသားထားပါတယ်။တရက်ကိုအလုပ်ချိန်15နာရီလောက်အွန်လိုင်းကတရားမဝင်အလုပ်တွေမှာလုပ်ကင်နေရပြီးခိုင်းတဲ့အတိုင်းမလုပ်ခဲ့ရင်တော့လျှက်စစ်နဲ့တို့တာအပါအဝင်ညှဉ်းပန်းနှိပ်စက်တာတွေကိုလည်းခံခဲ့ရတဲ့အကြောင်းကိုလည်းအကူအညီတောင်းတဲ့ဗီဒီယိုမှာအိန္ဒိယနိုင်ငံသားတချို့ကပြောဆိုထားပါတယ်။အိန္ဒိယတောင်ပိုင်းတမင်းနဒူပီနယ်ပြပရေးရဝင်ကြီးဗီမူရာလီဟာရနာရောအဖမ်းခံရသူတွေထဲမှာတမင်းနဒူပီနယ်ကအိန္ဒိယနိုင်ငံသား50လောက်ပါဝင်တယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်မတ်ကြီးဒီနေ့ခုံမာကိုဆက်သွယ်ပြီးအိန္ဒိယနိုင်ငံသားတွေပြန်လွှတ်ပြီးဆက်လက်ကြိုးပမ်းနေတယ်လို့လည်းပြောဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လဆန်းကလေးကမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကထိုင်းနိုင်ငံမှာလက်ကကောင်းကောင်းရမယ်ဆိုပြီးအလုတ်အကင်ဖျားယောင်းခေါ်ယူနေတာကိုသတိထားဖို့အိန္ဒိယနိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနဒူပြည်နယ်ကဝန်ကြီးချုပ် MK စတာလင်ကတော့အိန္ဒိယအစိုးရဝန်ကြီးချုပ်ကနေတဆင့်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာအာဏာပိုင်တွေကိုညှိနှိုင်းပြီးအိန္ဒိယနိုင်ငံသားတွေကိုကယ်တင်ရေးလှုပ်ဆောင်ဖို့တောင်းဆိုထားတဲ့အကြောင်းကိုလည်းပြောပြပါဗျ။ဒီလိုထိုင်းမြန်မာနယ်စပ်မှာအိန္ဒိယနိုင်ငံသားတွေအဖမ်းခံရအလုတ်ခိုင်းခံနေရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်မရသေးသလိုနေဆက်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းဒီသတင်းနဲ့ပတ်သက်လို့မှတ်ချက်တစုံတရာပေးဖို့ညှင်းဆိုပါတယ် VOA အနေနဲ့ဆက်လက်စုံစမ်းနေစေဖြစ်ပါရဲ့ရှင
်ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြသွားတာပါဗုဒ္ဓဖူးညာချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ဒီ Bangladeshနိုင်ငံဘက်ကနေသူတို့နယ်စပ်မှာလုံခြုံရေးတွေတိုးမြင့်ချထားတဲ့အခြေအနေကိုပြောပြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာဘက်ကလက်နက်ကြီးကြီးတွေကြားရောက်ခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကနယ်စပ်ကြေးရွာတွေမှာနေထိုင်တဲ့သူတို့နိုင်ငံသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ဖို့စီစဉ်နေတယ်လို့နယ်စပ်လုံခြုံရေးကလည်းတိုးမြင့်ချထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားနယ်စပ်တင်းမာမှုပဋိပက္ခတွေပေါ်ပေါက်နေတာဟာအကြမ်းဖက်အဖွဲ့တွေ့ကြောင်ဖြစ်ပြီးတော့အထူးသဖြင့်ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်နဲ့လည်းအချိန်ကိုက်လှုပ်ဆောင်လေးရှိတယ်လို့စစ်ကောင်စီဘက်ကလည်းပြောဆိုထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။